မင်္ဂလာပါဦးကျော်စံပါရှင်
မင်္ဂလာပါရှင
်2025ရဲ့လည်းရောက်လာပါပြီစစ်ကောင်စီကလည်းအရေးပေါ်အခြေအနေထပ်ပြီးတော့တည်တန်းတိုးလိုက်ပါတယ်ရေကောက်ပွဲလုံးမယ်လို့လည်းပြောထားတော့အခြေအနေအလားအလာတွေကဘယ်လိုရှိပါလဲ
အရေးပေါ်အခြေအနေကိုစက်တန်းတိုးရဲဆိုတော့သူတို့အုပ်ချုပ်ရေးကိုစက်တန်းတိုးတာပဲသဘောသက်ပါတယ်ဆိုတော့တစ်နှစ်နှစ်ကြိမ်လုံးဆိုရင်ဒီနေ့ဆိုရင်တော့အနည်းဆုံး7ကြိမ်တိုးခဲ့ပြီဖြစ်တယ်ပေါ့လေဆိုတော့အဲ့လိုသာတိုးတိုးလာခဲ့တာဖြစ်တယ်တိုင်းပြည်ချင်းနဲ့မတည်ငြိမ်ပါဘူးပိုလို့သာဆွေးနွေးနေပါတယ်ဆိုရေကောက်ပွဲကျင်းပဖို့ကတော့တိုင်းပြည်ချင်းနဲ့တည်ငြိမ်မှုဟာအဓိကဖြစ်ပါတယ်အခု BBC ဦးဆောင်ပြုလုပ်တဲ့လေးလာတဲ့ခူရဆိုရင်မြန်မာနိုင်ငံမှာစစ်ကောင်စီတကယ်လွှမ်းမိုးနိုင်တဲ့နယ်မြေပမာဏ27ရာခိုင်နှုန်းပဲရှိတယ်တိုင်းပြည် area အဲ့27ရာခိုင်နှုန်းဒီပင်လျင်တည်ငြိမ်မှုတိတ်တော့မရှိလာပါဘူးဆိုတော့ရေကောက်ပွဲကျင်းပနိုင်တဲ့အနေအထားလုံးဝမရှိဘူးလို့ပဲပြောမှာဖြစ်ပါတယ်တိုင်းပြည်မှာတည်ငြိမ်မှုမရှိဘူးနဲ့ဒီကဘယ်လုံးမဲ့ဆွေပေါ့လေဆိုတော့သိပြီးတော့အလားအလာမကောင်းဘူးလို့ပဲပြောမှာဖြစ်ပါတယ်
။ဒါမဲ့ဒီရွေးကောက်ပွဲလုပ်ဖို့တရုတ်အပါဝင်ပေါ့နိုင်ငံတချို့ကလည်းအတက်တယောထောက်ခံကြတယ်တိုက်တွန်းကြတယ်။အာဆီယံလည်းစစ်ကောင်စီကိုဒီပေါ်မှာတိုက်တွန်းပါတယ်။အဲ့တော့ဒါတွေကဘယ်လောက်ထိထိရောက်နိုင်ပါလဲ
။အဓိကတိုက်တွန်းတာတရုတ်သာဖြစ်ပါတယ်။တရုတ်ကသူတို့အကျိုးစီးပွားအတွက်တိုက်တွန်းတဲ့သဘောဖြစ်ပါတယ်။တရုတ်ဟာဒီကိစ္စမှာသူ့ရဲ့သဘောထားကိုစိတ်ပြီးတော့ပေါ်လွင်တယ်မြန်မာပြည်ရဲ့အကျိုးစီးပွားလည်းသူ့အကျိုးစီးပွားသာလုံလုံလည်လည်အစပေါ်လင်းတယ်ပထမဆုံးအနာသိမ့်ပြီးကြတယ်ကသိအစည်းမှမပြုခဲ့ဘူးစစ်ကောင်စီကိုနောက်ပြီးတော့ NLD ကိုဖျက်သိမ်းတာလည်းသူကသဘောမတူခဲ့ဘူးအခုကျတော့ရွေးကောက်ပွဲအတင်းလောက်ခိုင်းတယ် NLD ကိုမပါပဲဖယ်ထားတာကိုကျတော့တယောက်ကဘာမှမပြောတော့ဘူးဒါကိုနှစ်ရသူကတော်ကြတမျိုးခုတမျိုးပေါ်လင်းပြောနေစွာသိကြပါတယ်နောက်ထုံနီ၎င်းမှာပဲတိုင်းရင်းသားအင်အားစုကိုလည်းသူကကူနီအပိခဲ့တယ်ပေါ့ဘာပဲပြောပြောအစီအပြင်းဆောင်ခဲ့တိုင်းသားရဲ့လုခဲ့တာကိုသူကအစီအမှတ်ပြည့်တဲ့သဘောရှိခဲ့အခုကြတော့မလုံနေတော့သူရသူကဟန်တာရဲ့ဆိုတော့သူလိုချင်တဲ့အတိုင်းတာတိုင်းကာကွတိဖြစ်အောင်ကစားနေရင်းသာဖြစ်တယ်ဆိုတာပို့ပြီးတော့ပေါ်တွင်လာပါတယ်ဆိုတော့အဓိကတရုတ်သာဖြစ်ပါတယ်အာရှန်ဟာရွေးကောက်ပွဲကိုအားပေးရလို့မပြောနိုင်ပါဘူးအခုအာရှန်ဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံကဆိုရင်ပြီးခဲ့တဲ့လန်ကာဝီဆွေးနွေးပွဲမှာသူကပြောတယ်ရွေးကောက်ပွဲဟာအဓိကမဟုတ်ဘူးငါတို့ဖြစ်စေချင်တာက priority ငါတို့ဦးစားပေးတာကတော့ဘယ်ဆုံးပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုသာဖြစ်တယ်လို့ပြတ်ပြတ်သားသားပြောပါတယ်ဒါပေမဲ့တချို့နိုင်ငံတွေကပေါ့အာဆီယံဟာမညှိညွတ်ဘူးကွဲပြားမှုကိုပိုတောင်ပေါ်လွင်လာမယ်ထိုင်းကတော့တခါလေသူကလုံဆွေချင်တဲ့သဘောရှိနေတယ်ထိုင်းကလည်းသူ့ရဲ့အကြောင်းပြချင်တဲ့သူပေါ့ငါကအင်ဂျင်နီယာဆိုတာငါဟာသူ့တန်းကိုမြန်မာပြည်ရဲ့တန်းကိုအခမ်းအနားဆုံးဆိုတော့ငါကလုံသိနေဆွေးနွေးလုပ်နေတယ်ဆိုတော့သူတို့ကလည်းပဲအကွဲပြဲနေဒီစစ်ကောင်စီလုံးဝရွေးကောက်ပွဲအာဆီယံအပြည့်လို့မဖြစ်နိုင်ပါဘူးဆိုတော့အာဆီယံကတကယ်အမပြေတော့အခုလောလောဆယ်မှာတော့ထိုင်းနိုင်ငံရဲ့ဘုညောင်းတက်ဆင်ရှင်နာဝတ်နဲ့အန်ဝါအစ်ဘရာဟင်နဲ့တွေ့တာတွေ့ရပါတယ်သတင်းထဲမှာဘာတွေထွက်လာမလဲတော့မသိသေးဘူးစစ်ကောင်စီကအဓိကအားကိုးနေတာဟိုဘယ်လိုရရှာကအလက်ဇန်ဒါလူကာရှင်ကိုလူကာရှင်ကိုဆိုရဲလူက94ခုနှစ်ကတည်းကသမလားလို့မစင်တော့ဘူးအကုန်လုံးအတိုက်ခံတွေကိုဖိနှိပ်ချုပ်ချဲထောင်ချပြီးတော့သူအုပ်ချုပ်လာတာအခုလည်းပဲသမနာရွေးကောက်ခံရပြန်ပြီဆိုပြီးတော့နှစ်ပေါင်း30ရှိပြီသမနာတက်လို့နေရဘယ်နိုင်ငံမှလဲရုရှားလွယ်လို့ကျန်တဲ့နိုင်ငံတွေကသူအသီးမှမပြည့်ကြဘူးအဲ့ဒီနိုင်ငံထဲမှာသွားပြီးတော့မြန်မာစစ်ကောင်စီကသူတို့ချင်းချင်းပေါင်းဖက်တက်နေရတဲ့အဲ့မှာသွားပြီးတော့သူတို့လည်းပြည်ပြီးတော့သူတို့ကူညီတဲ့မြန်မာနိုင်ငံမှာလုံမဲ့ရွေးကောက်ပွဲတဲ့တုန်းကအဲ့ဒီလူကာရှင်ကိုတွေ့ရဘိုင်လိုရုရှားမှလုတ်တဲ့ဒီကဘောသွားလေ့လာရဆိုတော့အဲ့လိုပုံစံမျိုးပဲဖြစ်မယ်ဆိုတော့ဘယ်လိုမှနိုင်ငံတော်ကတကယ်လက်ခံနိုင်တဲ့ရွေးကောက်ပွဲ free and fair လည်းဖြစ်မှာမဟုတ်ဘူး credibility ရှိတဲ့ရွေးကောက်ပွဲလည်းဖြစ်မှာမဟုတ်ဘူးလို့ပြောထင်ပါတယ
်အဲ့ဒီတလောကငွေဆောင်သဘောတူညီချက်ဆိုပြီးတော့ထွက်လာတခုတွေးလိုက်တယ်အဲ့ဒီငွေဆောင်သဘောတူညီချက်ကရောဘယ်လောက်ထိဖြစ်နိုင်လဲဘယ်လောက်ထိထိရောက်နိုင်လဲ
အဲ့ဒီသဘောတူညီချက်ကိုခုနှစ်ချက်ပါတယ်ကျွန်တော်အဲ့ဒါကိုကြည့်တယ်ဆိုတော့လေ့လာကြည့်တော့အဲ့ဒီဘော်ဒူညက်ဖရင်ထမ်းကကံွက်စရာဘာမှမတွေ့ပါဘူးအာဖက်ဒရယ်ပြည်ထောင်စုဒီမိုကရေစီပြည်ထောင်စုထူထောင်မယ်ဟုတ်ပြီနိုင်ငံရေးအကျဉ်းသားတော်အောင်ဆန်းစုကြီးကိုလွှတ်ပေးရမယ်အကုန်လုံးဖြစ်တင်တာပဲအာနိုင်ငံမှာဖြစ်ပေါ်တဲ့စစ်ပွဲတွေအများစုရမယ်ဒါလည်းပဲလုံးဝဖြစ်တင်တဲ့ကိစ္စပါပဲနိုင်ငံရေးဆွေးနွေးပွဲအောင်မြင်ဖို့အတွက်နိုင်ငံတကာနဲ့လုပ်ရမယ်ဒါလည်းသိဖြစ်တဲ့ကိစ္စပါပဲဆိုပြီးတော့အချိန်ကာလတစ်ခုသတ်မှတ်ပြီးတော့ဆွေးနွေးရမယ်ဒါလိုအပ်တယ်အစဉ်ကူပြောင်းရေးအတွက်စီမံခန့်ခွဲရေးလုပ်ရမယ်ပြန်လည်ထူထောင်ရေးအတွက်စီစဉ်ရမယ်ဆိုတော့ဒီခုနှစ်ချက်လုံးကအကောင့်တွေကြီးပါပဲကျွန်တော်နေရတော့ဘာမှကံွယ်စရာကျွန်တော် personally မြင်တာဘာမှကံွယ်စရာမရှိဘူးလို့ထင်ပါတယ်ဒါပေမဲ့အရေးကြီးဆုံးကတော့စစ်ကောင်စီလက်ခံဖို့အရေးကြီးစစ်ကောင်စီဟာဒီဟာတွေကိုသဘောပေါက်လက်ခံခဲ့ရင်အစကတည်းကလက်ခံခဲ့ရင်ကိစ္စပြင်းမြောက်သွားတာကြာပြီးငါတော်ကောင်းနေလို့အခုလိုဖြစ်နေတာပေါ့ဆိုတော့ဒီခုနှစ်ချက်လုံးကကံွယ်စရာမရှိဘူး
တချို့ကကြတော့စစ်တပ်နဲ့မဆွေးနွေးခြင်းကြတော့ဘူးလို့လည်းကြားရပါတယ်
ไอ้ตะชู่อ่ะบาตะบอเนี่ยกั้นไว้เลยสรแล้วจนไม่เปาะหลุบูดังแม้สรุอมีเนี่ยสรุผิดมั้ยบ่เลยจนเนี่ยก็อมีกล้วยว่าดิงวยซองคนแค่มาลุกได้หลุแค่มาบดุฤปาได้สรอาซี้ๆเลยไม่ซีอ่ะบางปาได้หลุตะชู่นําแม้ซีอ่ะสรุฤหายารุแม้หลุลุเนี่ยแล้วไม่รู้วันนี้ยารุไปแล้วไม่อยู่แค่หลุเนี่ยปาได้ไอ้เฉยมาจนจะอะไรสรดิหลุฮะต้ายดีด้วยตะแกซ้นซาပြီးတော့အနည်းနဲ့ခံပြီးလောက်လာခဲ့တဲ့နိုင်ငံသမားတွေလည်းဖြစ်ပါတယ်ကျွန်တော်စီးစလောက်ပေါ့လေတခြားလူတွေတော့ကျွန်တော်အကုန်လုံးတော့ကျွန်တော်မစီးဘူးပေါ့ခက်တာမြန်မာနိုင်ငံကြီးဟာသိပ်ပြီးတော့ polarization ကတကယ်ကို very sharp ပြက်ပြက်သားသားဖြူရင်ဖြူမဖြူရင်မဲဒါပဲမမျိုးဖြစ်နေတော့အဲဂျားသဘောထားနေပြီးတော့ပြန်လဲဖြစ်တဲ့ဆိုတော့အမြင်သဘောထားကိုလက်ခံနိုင်ဘူးကလူဒီမှာတော်တော်ခိုင်းနေနှစ်ဖက်လုံးကအဲ့လိုပဲစစ်ကောင်စီကလည်းဖြစ်တယ်လို့တစ်ဖက်မှလည်းအဲ့လိုဖြစ်နေဆိုတော့အဲ့ဒါကတော့အဓိကအနေကျလို့မြင်ပါတယ်ဒီခုနှစ်ချက်ကတော့အနေလို့မထင်ပါဘူးညာ
အဲ့ဒီတော့ဒီ2025မြန်မာနိုင်ငံရဲ့အလားလာရောကောင်းနိုင်ပါရဲ့လား
အာစစ်ကောင်စီကတော့ရွေးကောက်ပွဲလုပ်ပြီးရင်ပါဖြစ်မယ်ကျွန်တော်ကတော့လုံးဝမထင်ပါဘူးဒီရွေးကောက်ပွဲကိုသာဥတည်ပြီးတော့လုပ်နေရင်တော့ကောင်းလာလိမ့်မယ်မထင်ပါဘူးရွေးကောက်ပွဲ August မှာလာသူလုပ်မယ်ပြောရဲဆိုတော့အခုစက်တမ်ဘာလရွေးကောက်ပွဲလုပ်မယ်လုပ်နိုင်တဲ့အချိန်တွေရှိပါမလားအဲ့ဒီတော့လည်းမရှိဘူးဆိုပြီးတော့သူတို့ကထပ်ပြီးတော့ဒီအရေးပေါ်နဲ့ဆက်ပြီးတော့လှုပ်ရင်လှုပ်မှာပဲဆိုတော့ဒါဟာတန်တရားလဲနေမှာပဲဒီတိုင်းရေကောက်ပွဲလှုပ်ရင်လည်းပဲတည်ငြိမ်မှုမရှိဘူးပြဿနာကအများကြီးဖြစ်မှာပဲနောက်ပြီးသူတို့ခေါ်ထားတဲ့ရေကောက်ပွဲဆိုတာလည်းပဲအဓိကသူတို့နိုင်အောင်လုပ်မရည်သူတို့ကပြောတယ်ဘယ်လိုရရှာမှာရေကောက်ပွဲမျိုးလှုပ်ဖို့သာသူတို့ကြံစည်နေတာတိုင်ပင်နေတာဖြစ်ပါတယ်တကယ်လွတ်လပ်တဲ့အတိုင်းခံတွေ NLD ပါဝင်နိုင်ငံရေးပါတီပေါင်းများစွာသူတို့ဘယ်ပိတ်ထားတယ်ဆိုတော့ဘယ်လိုမှလာလာကောင်ဖြစ်လာနိုင်ပဲလို့မထင်ပါဘူးဒီတွဲဆုံဆွေးနေရတဲ့သူအကြံပေးရတာကိုလည်းပဲတစ်ဖက်ကလက်မခံကြဘူးနောက်ပြီးစစ်ကောင်စီကလည်းပဲသူတို့ဆွေးနေဖို့ကန့်လန့်တယ်ကန့်လန့်ရင်လူထဲမှာ NUG မပါဘူးပါညာဆိုတော့သူတို့လူချင်းလူချင်းသားသူတို့တွေ့မယ်ဆိုတဲ့သဘောမျိုးပြောတယ်အဲ့ဒါတော့မှသူတို့အခုသိပြီးတော့ရှေ့ကိုဆက်ပြီးတော့မပြောတော့ဘူးဟိုဘက်ကပြောတာကိုအေးအေးတို့ဘာလို့ပြောတော့သူပြန်မကြပြန်လဲဖြေကြတာမတွေ့ရပါဘူးဆိုတော့2025ဟာဒီလိုပဲတန်တရားလက်မဲ့တို့ထင်တယ်တိုင်းပြည်အတွက်ကောင်းမဲ့အခြေအနေတော့ကျွန်တော်စိတ်မမြင်မိဘူးလို့ပဲပြောမှာဖြစ်ပါတယ
်။မြန်မာပြည်ထနာဘာကြောင့်များဒီလောက်ထိတာရှည်နေရတာပါလဲ။ရွေးကောက်ပွဲရောအဖြစ်ဖြစ်လာမယ်
။ကျွန်တော်တင်တဲ့ပထမဆုံးပြောရရွေးကောက်ပွဲရောအဖြစ်မဖြစ်လာပါဘူး။စောစောကအခြေအနေကျင်ဘယ်လုံးမှမဖြစ်လာနိုင်ဘူး။ရွေးကောက်ပွဲလုတ်ပြီးအတင်းဆက်နေလဲပဲဒီပြည်ထနာတွေရှိနေမှာပဲ။ဇလန်းကတော်တော်ရှိပါတယ်မြန်မာနိုင်ငံသမိုင်းကိုကျင်းလို့တော့မရဘူးပေါ့လေ။သမိုင်းမှာဖြစ်ခဲ့တာကအင်္ဂလိပ်ကနေချက်စနေနဲ့သူတို့ပိုင်တဲ့တန်းတဲ့လောက်ကိုသူတို့စိမ့်တယ်စိမ့်ပြီးတော့အဲ့သူတို့လွတ်လပ်ပေးရမယ့်အခါကျတော့အကုန်လုံးဆူပြီးတော့ရော့ဆူပြီးတော့ပေးကြဖြစ်ပါတယ်ဖြစ်တော့အဲ့မှာတိုင်းရင်းသားပြည်နာတွေကအစကတည်းက mode of integration ခေါ်မလားပြည်ထောင်စုဖြစ်ဖို့အတွက်စူးစိလာခဲ့တဲ့ကိုနိုင်ကသူတို့အတင်းစူးစိခဲ့တဲ့ပုံစံသားဖြစ်ပါတယ်ဆိုတော့သမိုင်းကိုလည်းပဲအဲ့လိုမမကမဆုံးသက်ကြပဲနောက်ပိုင်းမှာပါတော့ဘာဖြစ်လာလဲဆိုတော့ရေကောက်ပွဲရတဲ့လွတ်လပ်ရတဲ့အချိန်ကစပြီးတော့ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေပဲသမိုင်းနဲ့အဝင်ငွေကြဖြစ်တဲ့ဖွဲ့စည်းပုံအခြေခံတစ်ခုမှမရှိရဘူးလို့ပြောမှာဖြစ်ပါတယ်ပုံမှန်လင်းပြောရင်၄၈လွတ်လပ်ရပြီးတော့တင်းတုံးလာတဲ့ဖွဲ့စည်းပုံတကယ်ရွယ်ခဲ့တာကတော့ပင်လုံတို့ဘာလို့မှလုတ်ပြီးတော့ရဟာဖက်ဒရယ်ပြည်ထောင်စုပုံစံလုတ်မယ်သူတို့ပြောတာဗမာတရားရှင်းတရားဗမာတရားအဲ့လိုတိုင်းရင်းသားတွေနဲ့ဒန်းတူလုတ်မယ်ပြောခဲ့တယ်ပစားကအပြောသာရှိရဖြစ်လာတဲ့ခါကျတော့ရဟာFederal Possible Mobile Unit Chief Possible Possible ရေးဆွဲခဲ့တဲ့အဲ့တော့နိုင်ငံတော်ရှင်းတဲ့ကျုပ်ဦးချန်တန်ကိုရိုင်းကရေးထားတာတွေ့တယ်ပေါ့လေဒါဟာဒါ Federal မဟုတ်ဘူးဒါသဏ္ဍာန်ဆောင်ထားတဲ့ Federal ပေါ့လေဒါ Now အဲ့ဒါပြတ်သွားပြီးတော့84မှာဒါဘုတ်တုတ်နေဝင်းမဆလာလုလာတဲ့ဥပဒေကပိုတောင်ဆိုးသေးတယ်အဲ့ခါကျတော့ဒါပြည်မကိုတိုင်းခုနှစ်တိုင်းလုပလိုက်ပြီးတော့ပြည်နယ်နဲ့ဒန်တူပါဆိုတော့တိုင်းရင်းသားတွေရဲ့အထွေအနာဘာမှမရှိတော့ဘဲနဲ့တိုင်းတွေနဲ့ဒန်တူဖြစ်သွားတဲ့ပုံစံဆိုပြီးတော့ဖြစ်သွားကြတယ်သပိုင်းကိုမြက်ကပြုခဲ့ပြန်တယ်အဲ့နဲ့တိုင်းရင်းသားပုံကမှုတွေထပ်ဖြစ်လာတယ်ဖွဲ့စည်းပုံကိုနှိုက်ကပြင်ရမှာဖြစ်ပါတယ်သပိုင်းကိုလည်းအမှန်တိုင်းမြင်ဖို့ကြဖို့စဉ်တယ်ဆိုတော့ဒီဟာအခြေခံအကြောင်းရင်းတွေပါဆိုတော့အဲ့လိုအခြေခံအကြောင်းရင်းတွေမှားခဲ့တော့တိုင်းရင်းသားတွေနဲ့မင်းတွေဖြစ်တယ်ဖြစ်တာကိုအကြောင်းပြပြီးတော့စစ်တပ်ကငါတို့နေမှာဖြစ်မယ်ဟာငါတို့စီမှာဖြစ်မယ်ဆိုပြီးတော့လုပ်ကြတယ်တချို့ကပြောတော့ပြောကြတယ်အဲ့တော့စစ်တပ်ဟာသူတို့အနာတင်းရဲ့ဂျင်းလို့များတလို့လောက်ထားလားတမင်ဆိုပြီးတော့မှပြောကြတာဖြစ်ပါတယ်ဆိုတော့စိတ်မကောင်းဆုံးနဲ့ပြောရင်တော့ဖြစ်ရှင်းရမယ့်ပြဿနာအများကြီးပါအခုခါမှာတိုင်းရင်းသားတွေကဒီဟာကိုနားလည်ပြီးတော့လည်းအကုန်လုံးညှိနှိုင်းပြီးတော့ပြေပြေလေးတိုင်းရင်းသားဆိုတာဗမာလူမျိုးလဲပါပါတယ်သူတို့လည်းတိုင်းရင်းသားတွေပါပဲ ဆိုတိုင်းရင်းသားတွေလူမျိုးစုတွေမတူကွဲပြားမှုတွေအကုန်လုံးလက်ခံပြီးလုပ်နိုင်တဲ့အခါမှာတိုင်းပြည်တကယ်ငြိမ်းချမ်းမှာဖြစ်ပါတယ်။နှုံးမရင်တော့စစ်ကောင်စီကရွေးကောက်ပွဲလုပ်ပြီးဘလောက်ဆက်နေတဲ့အချိန်တွေကတော့တမျိုးတမီနဲ့ပေါ့လေပြဿနာတွေကဆက်လက်ဖြစ်နေဥမာသာဖြစ်တယ်လို့ပြောမှာဖြစ်ပါတယ်
။ထုတ်ခဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်။
ဟုတ်ပါတယ်။